ဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့မှာတင်းငွေနေမင်းနဲ့စိုးစိုးပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုဟာအမေရိကန်တပ်မိုင်းမှာအဆိုးရွားဆုံးလူအစုလိုက်အပြုံလိုက်တည်စီခဲ့တဲ့ပြစ်ခတ်မှုတစ်ခုဖြစ်ပြီးအကြမ်းဖက်လို့ရတာမကအမုန်းတရားလို့ရလည်းဖြစ်တယ်လို့သမ္မတဥဘာမာကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာစီယုံတင်းတင်းခံနေရတဲ့အကြမ်းဖက်သမားတွေရဲ့လို့ရကြောင့်နာဂတ်တန်းပြည်အတွင်းလုံခြုံရေးကိုအများပြည်သူစိုးရိမ်မခင်ဖြစ်နေချိန်မှာဖလော်ရီဒါပြည်နယ်ကမြန်မာအမေရိကန်ပြည်သူတို့ချို့လေသူတို့ရဲ့အမြင်တွေကိုမိုင်ကျင်းနိုင်ကစူးစီးပြီးတော့တင်ပြပေးထားပါတယ်နားဆင်ကြပါခင
်။ Orlando မြို့ကလင်းတူစုံမဲ့ကြသူများစုဝေးရာညကလပ်တစ်ခုကိုမနေ့မနေ့အစောပိုင်းကတနက်သမားတဦးဝင်ရောက်ပစ်ခတ်မှုကြောင့်လူပေါင်း50ဦးသေဆုံးပြီး53ဦးဒဏ်ရာရခဲ့ပါတယ်။ဒါဟာ American သမိုင်းမှာတနက်နဲ့ပစ်ခတ်တဲ့အကြမ်းဖက်မှုတွေတဲ့လူအများဆုံးသေဆုံးခဲ့ရတဲ့ဖြစ်ရပ်တစ်ခုပါ။အကြမ်းဖက်မှုဖြစ်ပြီးနိုင်ပိုင်းအကြာဒေတာစံတော်ချိန်နေ့လယ်ပိုင်းမှာအမေရိကန်သမ္မတအိုဘားမားကအင်ဂျီရောမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတည်ဆုံခဲ့သူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြေကွဲမိကြောင်းပြောဆိုခဲ့ပါတယ်။ဒီပစ်ခတ်မှုအတွက်စုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီးဒါဟာအကြမ်းဖက်လုပ်ရတာမကအမုန်းတရားအခြေခံနဲ့လုပ်ရလဲဖြစ်တယ်ဆိုတာကိုသူ့အနေနဲ့ပြောနိုင်တယ်လို့သမ္မတကအခုလိုသတင်းတောက်တွေကိုပြောသွားပါတယ
်။ We are still learning all the facts.This is an open investigation. We've reached no definitive judgment on the precise motivations of the killer.
ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုကျွန်တော်တို့လေ့လာနေတော့မှဖြစ်ပါတယ်။ဒါဟာဆက်လက်စုံစမ်းနေစေအမှုဖြစ်ပါတယ်။လူသက်သမားကဘယ်လိုသဘောမျိုးနဲ့တိုက်ခိုက်တယ်ဆိုတာကိုကျွန်တော်တို့အနေနဲ့တိကျတဲ့ဆုံးဖြတ်ချက်မချသေးပါဘူး။ FBI အနေနဲ့လည်းအကျိုးအကြောင်းစီလျော်စွာပဲဒီကိစ္စကိုအကြမ်းဖက်တိုက်ခိုက်မှုတစ်ဖွဲ့စုံစမ်းစစ်ဆေးနေပါတယ်။လူသက်သမားအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတာသိနိုင်ဖို့အစွမ်းကုန်စုံစမ်းစစ်ဆေးကြဖို့အတွက်လည်းကျွန်တော်ညွှန်ကြားထားပါတယ်။တေချာတာကတော့တနသမားဟာအမုန်းတရားတွေနဲ့ပြည်နေတဲ့သူဆိုတာပါပဲ။လာမယ့်ရက်တွေအတွင်းမှာဒီကိစ္စဘာကြောင့်ဖြစ်ရတယ်၊ဘလို့ဖြစ်ရတယ်ဆိုတာကိုကျွန်တော်တို့သိရှိကြရမှာပါ။ရှာဖွေတွေ့ရှိတဲ့အချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်။လောလောဆယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့အနီးအနားဝန်းကျင်တွေမှာတော့လုံခြုံရေးတင်းကျပ်မှုတွေရှိနေတယ်လို့Orlando မြို့မှာနေတဲ့မြန်မာအမျိုးသမီးတဦးက VOE ကိုပြောပါတယ်
။ဟောစိတ်ကတော့တော်တော်လေးကိုမကောင်းဘူး။ငါကိုနေတဲ့မြို့မှာဖြစ်တယ်ဆိုတော့လည်းလေတော်တော်လေးကိုဆိုတာစိတ်မကောင်းပါဘူး။အဲ့ဒီသေသွားတဲ့လူတွေနဲ့ရောသူတို့ရဲ့ကြံရင်းတဲ့မိသားစုတွေအတွက်ကောပေါ့နော်။လုံခြုံရေးကတော့အဲ့ဒီပဲ area မှာတော့တော်တော်တော့ tight ဖြစ်နေမှာပဲ။ဒါပေမဲ့သူတို့ဟိုဖြစ်တဲ့လူတွေလည်းသူတို့အတေဖမ်းလိုက်ပြီးနေတယ်ဆိုတော့လေ
အသက်29နှစ်အရွယ်တနက်သမားအမီဟာအိုမာစာတကီမာတင်းဖြစ်ပြီးသူကိုနယူးယောက်မြို့မှာအာဖဂန်မိဘနှစ်ဦးကမွေးဖွားခဲ့တာဖြစ်ပါတယ်။ညကလပ်ကိုဝင်ရောက်ပစ်ခတ်ရမှာသူသုံးခဲ့တဲ့ AR-15 မောင်းပြန် rifle တနက်ဟာစက္ကန့်ပိုင်းအတွင်းလူတွေကိုအစုလိုက်ပြုံလိုက်တေအောင်ပစ်ခတ်နိုင်တာပါ။ဒီလို Simi rifle လိုတနက်မျိုးကို American ပြည်ထောင်စုမှာအလွယ်တကူဝယ်ယူလို့ရနိုင်ပြီးဒါကိုအကြမ်းဖက်သမားတွေကအသုံးချခဲ့တယ်လို့မြင်ကြောင်း Florida ပြည်နယ်ကမြန်မာဆရာဝန်တဦးကလည်းပြောပါတယ်။
terrorist တွေပူကြီးလွယ်တာဒီ gun control อ่ะဒီနိုင်ငံမှာလုံးဝတင်းကျပ်မှုမရှိဘူးသူတို့ချင်း Florida မှာဆိုတခြား state တွေပို့တော့ရော့တယ် Florida တို့ New Hampshire Texas တို့ဆိုရင် license တော့မလိုဘူးသူတို့ဆိုရင် ring shooting ဝင် about တော့ဝယ်ရဆိုရင် background check လုပ်ပြီးရင်ရတယ်ပါ license မှမလိုဘူးအိမ်မှာထားဖို့အတွက်ပေါ့နော်သူစဉ်းစားဒီ semi automatic rifle ဒီ solution အချင်းတို့တို့တွင်မှာအများကြီးအချက်အများကြီးပြည့်လို့ရတော့လူတွေအများကြီးထိနိုင်တော့သိနေ
တယ်။တနက်သမားမာတင်းဟာသူ့ကိုအမေရိကန်လုံခြုံရေးတပ်တွေကပြစ်မှတ်တက်ခင်မှာကလပ်မှာရှိတဲ့လူအမြောက်အများကိုတစားကန်အဖြစ်၃နာရီကြာအောင်လဲထိန်းချုပ်ခဲ့ပါတယ်။တနင်္ဂနွေနေ့အစောပိုင်းကပြစ်ခတ်မှုကြောင့်တည်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းချေခွဲပွဲအထိမ့်မှန်နေနဲ့အမေရိကန်အလံတွေကိုတိုင်တဝက်လွှင့်တူဖို့အမေရိကန်သမ္မတဥဘာမာကအမိန့်ထုတ်ပြန်ထားပါတယ်ရှင်။